သမ္မတဒေါ်နယ်ထရမ့်ဟာအခုသတင်းပတ်နောင်ပိုင်းဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပဖို့ရှိတဲ့ G20 ကမ္ဘာစီးပွားအင်အားအကြီးဆုံးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတိုင်ခင်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲနဲ့တွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။ခေါင်းဆောင်အုပ်ဟာ G20 ထိပ်သီးဆွေးနွေးပွဲမှာစခင်ကြာတာပတင်းနဲ့ညနေပိုင်းမှာတွေ့ဆုံလိမ့်မယ်လို့ဝန်ကြီးချုပ်မာကဲရဲ့ပြောခွင့်ရစတီဖန်ဆိုက်ဘတ်ကပြောပါတယ်။တင်းနယ်လာနေမနေ့ပိုင်းမှာဝန်ကြီးချုပ်မာကဲနဲ့တယ်လီဖုန်းနဲ့ပြောကြမှာဖြစ်ပြီးအမေရိကန်ရဲ့မဟာမိတ်နှစ်နိုင်ငံကခေါင်းဆောင်တွေဖြစ်ကြတဲ့ပြင်သစ်သမ္မတအင်မနူရယ်မက်ခရွန်နဲ့အီတလီဝန်ကြီးချုပ်ပေါလိုဆန်တီလိုနီတို့နဲ့လည်းစကားပြောကြမှာဖြစ်ကြောင်းသမ္မတထရန့်မှာတစ်တာလူမှုကွန်ရက်ကလည်းဆင်ပြောကြခဲ့ပါတယ်။အဲဒီလိုတယ်လီဖုန်းနဲ့ပြောကြခဲ့မှုတွေရဲ့အသေးစိတ်အချက်အလက်တွေကိုတော့သမ္မတအင်ဂျီရောကသတင်းထုတ်ပြန်ခြင်းမရှိခဲ့ပါဘူး။ G20 ထိပ်သီးဆွေးနွေးပွဲအတွင်းအရေးပါတဲ့အကြံဖက်ဝါဒတိုက်ဖျက်ရေးကိစ္စကိုခေါင်းဆောင်တွေအနေနဲ့သဘောတူနိုင်ကြမှာဖြစ်ပေမဲ့အကြောင်းတခြားအကြောင်းအရာတွေကိုတော့သဘောတူကြမှာမဟုတ်ဘူးလို့ဝန်ကြီးချုပ်မှာခဲကတင်းနေလာလေးမှာပြောကြခဲ့ပါတယ်။